ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့အစိုးရဘက်ကကြုံနေရတဲ့ပြဿနာတွေကိုရခိုင်နဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုတွေကိုရှင်းပြတဲ့အထက်မှာတမတော်ကို ICC တင်ဖို့နဲ့မြန်မာကိုစီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်မယ်ဆိုတဲ့နိုင်ငံတကာ PR တွေအပါအဝင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စုတစိတ်တွေတင်ယူခံရတဲ့အကြောင်းတွေကိုအစိုးရတာဝန်ရှိသူတွေကထည့်သွင်းပြောခဲ့ပါတယ်ဥစော်တဲ့ဥဆောင်တဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့ဒေါ်ထုမေဒေါ်ခင်စောဝင်းနဲ့ဦးဦးလှစောတို့အပါအဝင်မျိုးခမီသက်အစရှိတဲ့ဒေသခံတိုင်းရင်းသားတွေနဲ့ရခိုင်မျိုးနွယ်စုအဖွဲ့အစည်းတွေကစုစုပေါင်းလူဦးရေ20လောက်ကိုဖိတ်ကြားပြီးအလို့သဘောတွေ့ဆုံပွဲတစ်ခုပြုလုပ်ခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲဟာဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးအစိုးရရဲ့ဆောင်ရွက်နေမှုတွေကိုရခိုင်နဲ့ရခိုင်မျိုးနွယ်စုတွေနားလည်နိုင်ရေးအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ဒေသခံတွေရဲ့သဘောထားကိုလည်းအစိုးရတာဝန်ရှိသူတွေကနားထောင်ခဲ့တဲ့ပွဲဖြစ်ပါတယ်။တစ်ဖက်နိုင်ငံကိုရောက်သွားတဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားတဲ့အခါအစိုးရအနေနဲ့ဒေသခံရခိုင်တိုင်းရင်းသားတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတင်ပြခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်။
သူတို့ကိုနိုင်ငံသားစီစီမှုတွေအတွက်ကောပြန်လာမယ်ဆိုရင်အန်တီတို့ဒီရခိုင်ဒေသခံမြေပြင်အခြေအနေကိုတည်တဲ့လူတွေနဲ့ပြည်သူ့ကိုယ်စားလှယ်တွေနောက်တစ်ခါပြည်သူတွေပူးပေါင်းပါဝင်ပြီးတော့ဆောင်ရွက်ရင်တော့ပုံမအဆင်ပြေမယ်ဆိုတဲ့အကြောင်းကိုလည်းအန်တီတို့အကြံပြုတင်ပြခဲ့တာတွေရှိပါတယ်။သမတရုံကဥစော်ထေးရဲ့နောက်တစ်ခါလာဝကဒီထေးကလူမှုဟုံးကေစီကအရာရှိကြီးတွေကတဲရောက်လာတဲ့လူတွေရတော့မို့နော်ဆုံးဖြတ်ပိုင်ခွင့်မရှိဘူးလို့မြင်ပါတယ်။ဒါကြောင့်ကျမတို့အခုဆွေးနွေးတော့တယ်ဆိုတာကိုတော့ပြန်ပြီးတော့သက်ဆိုင်တဲ့လူတွေနဲ့ပြန်ပြီးဆွေးနွေးကြလိမ့်မယ်လို့အတည်ပြုပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကအစိုးရကိုတောင်းဆိုထားတဲ့အချက်၁၀ချက်ထဲမှာသူတို့ကိုမူလနေရာတွေမှာပြန်လည်နေရာချထားပေးဖို့ပါဝင်ပါတယ်။ရခိုင်တိုင်းရင်းသားတွေပြောတာကမွတ်စလင်ဒုက္ခသည်တွေကိုသူတို့ရဲ့မူလနေရာတွေဖြစ်တဲ့မောင်နှောမြို့နယ်တောင်ပိုင်းကပင်လယ်နဲ့နီးတဲ့နေရာတွေမှာပြန်နေရာချထားပေးတဲ့အခါအဲ့ဒီဒေသကလူနည်းစုဖြစ်တဲ့ရခိုင်တိုင်းရင်းသားတွေအနေနဲ့ပင်လယ်ပြင်ကိုဆင်းပြီးငါးဖန်ထွက်တဲ့အလုပ်တွေမလုပ်ရဲတော့မဲ့ပြဿနာတွေကြုံရနိုင်တယ်လို့ဆိုပါတယ်။ဒါအပြင်တောင်တန်းတွေအနီးမှာနေရာချထားပေးမယ်ဆိုရင်လည်းလက်နက်ကင်စခန်းတွေဖွင့်လှစ်ဆောင်ရွက်ပြီးအကြမ်းဖက်မှုတွေလှုပ်ဆောင်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိပါတယ်။တိုင်းရင်းသားတွေရဲ့စိုးရိမ်မှုနဲ့အစိုးရရဲ့လိုအပ်ချက်ကြားမှာညှိနှိုင်းဆောင်ရွက်ဖို့လိုတယ်လို့ရခိုင်တိုင်းရင်းသားတဦးဖြစ်တဲ့ဥဖေတန်းကပြောပါတယ်။
ကျွန်တော်တို့စိုးရင်ပုံမှန်မှုနဲ့သူတို့လိုအပ်ချက်တစ်ခုချမှာပြီးပြနိုင်မယ်ဆိုရင်တော့အကောင်းဆုံးလို့မြင်ပါတယ်။ဖိုင်တိုင်းသားတွေရဲ့စိုးရင်ပုံမှန်မှုနဲ့ပတ်သက်ပြီးတော့ဒီထက်ကျကျပြန့်ပြန့်ဆွေးနွေးတင်ပါတယ်။သူနဲ့သူနားလည်အောင်လည်းနိုင်ငံတော်အစိုးရကစူးစမ်းတင်တယ်လို့ကျွန်တော်ယူဆပါတယ်။ဒီ crisis ကိုအကြောင်းပြပြီးတော့နိုင်ငံတကာကတော်တော်ကိုဖိအားပေးလာတယ်။တမန်တော်ရောအစိုးရရောချစ်ဆက်ဖို့ခီးမှဒီကြံဉာဏ်ကြဖြစ်လာတယ်လို့ဒီကတော့ကိုယ်အချင်းချင်းနဲ့ပထမတည်းပုံမှန်အာမြင်တူညီဖို့လိုတယ်။အထူးသဖြင့်ရခိုင်နဲ့ဒီမွတ်စလင်တို့အကြားမှာအမြင်ရှင်းဖို့လိုတယ်။ယောက်ျားနားလည်
ဥဖေတန်းကိုအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပေမဲ့ခရီးလွန်နေတာကြောင့်မတက်ရောက်နိုင်ခဲ့ပါဘူး။ရခိုင်တိုင်းရင်းသားတွေကပြန်လည်လက်ခံရေးလုပ်ငန်းကိုလက်ခံချောင်းပြန်လာသူတွေအနေနဲ့မြမအစိုးရကပြဋ္ဌာန်းထားတဲ့1982ခုနှစ်နိုင်ငံသားစစ်စစ်ရေးဥပဒေကိုလက်ခံမှုနဲ့ဥပဒေနဲ့အညီအစစ်ဆေးခံဖို့လိုအပ်ကြောင်းအပါအဝင်ကော်ဖီအာနန်ကော်မရှင်အကြံပြုထားမှုနဲ့မွတ်စလင်ဒုက္ခသည်တွေတောင်းဆိုကြတဲ့1982ခုနှစ်နိုင်ငံသားစစ်စစ်ရေးဥပဒေကိုပြင်ဆင်ဖို့ဆိုတဲ့အချက်ကိုတော့လက်မခံကြောင်းပြောကြပါရယ်ရခိုင်ပြည်နယ်ပရိပခနဲ့ပတ်သက်ပြီးအစိုးရဘက်ကဆောင်ရွက်ရာမှာရခိုင်တိုင်းရင်းသားတွေရဲ့သဘောဆန္ဒကိုအခုမှပထမဆုံးအနေနဲ့ခေါ်ယူမေးမြန်းတဲ့သဘောလို့ပြောနိုင်ကြောင်းရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကပြောပါရယ်
ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့ကတော့အခုမှပဲတကြိမ်ခေါ်ယူတွေးဆောင်တာကျွန်တော်တွေ့ရတယ်အဲ့ဒါတော့ကျွန်တော်တို့အနေနဲ့ကတော့အားရတင်မှုမရှိဘူးခင်ဗျအခုစပြီးတော့ခေါ်ယူဆွေးနွေးတယ်တက်တင်ပြီးတော့ဖိတ်ခေါ်တယ်ဆိုတာကျွန်တော်တို့ယူဆိုပါတယ်အဲ့ဒီလိုလုံရက်တွေဟာခိုင်ခိုင်မာမာနဲ့ဒါအထိတ်ပဲရှိဖို့လိုတယ်လူအမြင်ကောင်းအောင်ဆိုပြီးတော့နှစ်သိမ့်တဲ့ရွှေသိမ့်တဲ့ပုံစံမျိုးအမြင်ကောင်းအောင်ဆိုင်မှာလုပ်တဲ့အဖြစ်မျိုးဆိုရင်တော့ဒါသိပြီးတော့နေရာမကြောက်ဘူးခင်ဗျ
ဒီလိုတွဲဆောင်ပွဲတွေကို2လဒါမှမဟုတ်3လမှာတစ်ချိန်လှုပ်ဆောင်ဖို့ရခိုင်တိုင်းရင်းသားတွေကအစိုးရကိုတင်ပြခဲ့တာရှိပြီးအစိုးရတာဝန်ရှိသူတွေကပြုလုပ်နိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့နောက်ဆွေးနွေးပွဲတွေမှာအခုတစ်ချိန်တက်ရောက်သူတွေမဟုတ်ဘဲတခြားသောရခိုင်တိုင်းရင်းသားတွေနဲ့တွဲဆောင်တာမျိုးလည်းဖြစ်နိုင်ကြောင်းပြောခဲ့တယ်လို့သိရပါဗျ။ဒီတွဲဆောင်ပွဲနဲ့ပတ်သက်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းချွန်းဦးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။
အခုလက်ရှိကျွန်တော်တို့လက်ခံတော်မယ်ဆိုတဲ့အနေထားမှာရခိုင်ကတိုင်းရင်းသားတွေကတည်နှံ့မှုမရှိနိုင်ဘူးဆိုတဲ့အတိုင်းအတာတွေအတန်နေကြားနေရတယ်ဆန္ဒပေါ်ထွန်းမှုတွေလည်းရှိနေကြမှာဒါကိုဖြေလျှော့နိုင်အောင်လို့တောင်းရွက်တယ်လို့ကျွန်တော်ဒီလိုမြင်တယ်ဗျတိုင်းရင်းသားပြည်သူတွေရဲ့သဘောထားကိုအစိုးရပဲပိုင်ရနေပြီးတော့ရယူပြီးတော့လက်ခံဆောင်ရွက်မယ်ဆိုလို့ရှိရင်ထိရောက်အောင်မြင်နိုင်တယ်သဘောထားဥတော့နားထောင်တယ်ဒါပေမဲ့ကိုလုံးချင်တာလုံးမယ်ဆိုလို့ရှိရင်တော့ဒီထိရောက်အောင်မြင်မှုဟာတည်ရောက်နိုင်တဲ့အကြောင်းရှိလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုလာမယ့်ဒီဇင်ဘာလကုန်ပိုင်းကိုရွှေ့ဆိုင်းထားပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကခေါင်းဆောင်တွေကသူတို့ကိုတိုင်းရင်းသား135မျိုးမှာရိုဟင်ဂျာဆိုပြီးပေါင်းထည့်ပြီး136မျိုးသတ်မှတ်ပေးဖို့မူလနေရပ်တွေမှာနေရာချထားပေးဖို့လွတ်လပ်စွာသွားလာခွင့်ပေးဖို့နိုင်ငံတကာကလုံခြုံရေးပေးဖို့စတဲ့အချက်ဆက်ချက်ကိုမြန်မာအစိုးရဘက်ကအကောင်အထည်ဖော်ပြီးမှသာမြန်မာနိုင်ငံကိုပြန်လာမယ်လို့ပြောထားပါတယ်ရှင်။